ိုင်းနိုင်ငံဘက်ကောင်းမြို့တော်မှာကျင်းပနေတဲ့ရှီတောင်ဆန်နိုင်ငံများပွဲအာဆီယံထိပ်သီးစည်းဝေးမှာကုန်သွယ်ရေးကိစ္စကအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်ပြီးဒေသတွင်းပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးဖို့မရှိသလောက်ပဲလို့ကမန်းထားတဲ့အကြောင်းတန်တမန်သတင်းရှင်းမြစ်တွေကိုကိုးကားပြီးရိုက်တာစတင်မှရေးထားပါတယ်။ရိုက်တာစတင်ဌာနကကြီးဝင်ရတဲ့ထိပ်သီးစည်းဝေးအဆုံးသက်ထုတ်ပြန်မှုပြင်ထားတဲ့ကြေညာချက်မူကြမ်းထဲမှာအာဆီယံကောင်းဆောင်တွေအနေနဲ့ကုန်သွယ်ရေးတင်မှမှုမြင်မှလာနေတာကိုကျိုးစီဘောကာကွယ်ရေးနဲ့တကမ္ဘာလုံးလွှမ်းခြုံဖြတ်ကျက်မှုအပေါ်ဆန့်ကျင်ပြောဆိုတာတွေဆက်ရှိနေရတဲ့အပေါ်အထူးဆိုရင်းနဲ့ကြောင့်ဖော်ပြထားပါတယ်။ကုန်သွယ်ရေးနဲ့ဆန္ဒကူခေါင်းဆောင်တွေအဓိကဆွေးနွေးကြဖို့ရှိပြီးထောင်ကျုပ်ပင်လယ်ရေးတရုတ်နဲ့ညင်းပွားနေတာမြန်မာနိုင်ငံကနေထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးစားတဲ့ဒေသတွင်းမှာမပြီးသက်သေးတဲ့ရေးကိစ္စတွေကိုအနေချင်းပဲဆွေးနွေးကြဖို့ရှိမယ်လို့သံတမန်တွေကပြောပါတယ်။နိုင်ငံကကရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြုတဲ့မြန်မာနိုင်ငံအနေနဲ့ဒီထိပ်သီးအစည်းအဝေးမှာနိုင်ငံတော်အတိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုလည်းတက်ရောက်နေပါတယ်။ယုံနဲ့အမေရိကန်ညာကွန်ဖရင့်စ်ပွဲကြောင့်အာဆီယံနိုင်ငံတွေမှာထိခိုက်မှုရှိနေပြီးဒေသတွင်းဖွံ့ဖြိုးတိုးတက်မှုက9နှစ်အတွင်းအနေဆုံးဖြစ်မယ်လို့ခန့်မှန်းထားပါတယ်။အာဆီယံဒေသရဲ့လူဦးရေစုစုပေါင်းကတန်ပေါင်း620ပဲရှိတာမို့တရုတ်လူဦးရေထက်ဝက်အောင်နေပြီးဒေသတွင်းမှာတရုတ်လွှမ်းမိုးမှုတိုးလာနေတာကိုလည်းခေါင်းဆောင်တွေစိုးရိမ်နေကြတာပါ။တရုတ်ရဲ့လွှမ်းမိုးမှုကိုတုံ့ပြန်တဲ့နေရာမှာအဓိကမှာအမေရိကန်အဖြစ်အာဆီယံကသတ်မှတ်ထားတဲ့အမေရိကန်ပြည်ထောင်စုကလည်းဒီနှစ်အစည်းအဝေးတွေကိုတက်မဲ့ကိုယ်စားလှယ်အဆင့်အတန်းကိုလျှော့ချပြီးတော့ကုသရေးဝန်ကြီးနဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်တွေကိုပဲလျှော့ထားပါတယ်။